Children's Crisis Center မှာ ဆောင်ရှားထားတဲ့ကလေးတွေ ထိုင်းနိုင်ငံထဲမှာ ပညာ သင်ကြားပြီး လုံခြုံရေးကာကွယ်လဲရစေမယ့် အထောက်အထားလက်မှတ်တွေကို ထိုင်းဆိုရာက ထုတ်ပေးနေပါပြီ ဒီလို တရားဝင် အထောက်အထားလက်မှတ်တွေ ရလာတဲ့အတွက် ကျန်းမာရေးဆောင်ရှားမှုကိုပါ ခံစားရတော့မှာ ဖြစ်တဲ့အကြောင်း ထိုင်းအခြေစိုက် VOA သတင်းတောက် မအေးအေးမာက သတင်းပေးပို့ထားပါရှင်
ထိုင်းမြန်မာနယ်စပ်မှာ အခြေစိုက်ထားပြီး ဒီပါမဲ့ ကလေးတွေကို ပါဝင် ကလေးငယ်တွေနဲ့ အမျိုးသမီးတွေကို ကူညီဆောင်ရှားမှုပေးနေတဲ့ Soft Foundation ကကလေးတွေကို ထိုင်းဆိုရာက ထိုင်းနိုင်ငံထဲမှာ နေထိုင်ဖို့နဲ့ အခမဲ့ ပညာ သင်ကြားနိုင်ဖို့အတွက် အထောက်အထားလက်မှတ်တွေကို ဖေဖော်ဝါရီ လကုန်ပိုင်းကနေ စတင်ထုတ်ပေးခဲ့ပြီး မတ်လ 2ရက်နေ့ထိ တပတ်အတွင်းမှာတော့ ကလေးပေါင်း 39ယောက် စတင်ရရှိပြီဖြစ်ပါတယ် ဒီလက်မှတ်တွေကို ထုတ်ပေးနိုင်ရေးအတွက် ဥပဒေကြောင်းအရ လွတ်ဆောင်ခဲ့တဲ့ ထိုင်းရှင်နေများကောင်စီရဲ့ ကလေးငယ်များ နိုင်ငံမဲ့များနဲ့ ရှေ့ပြောင်းလို့သမားရေးဆိုင်ရာ ဆက်ကော်မတီရဲ့ ဥက္ကဋ္ဌလည်းဖြစ် Social Action for Children and Women Foundation ရဲ့ ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Surapong ကောင်းကျန်ထွက်က ထိုင်းနိုင်ငံထဲမှာ မွေးဖွားတဲ့ကလေးတွေအနေနဲ့ ထိုင်းနိုင်ငံသားတွေနည်းတူ အခွင့်အရေးရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ် သူပြောသားရဲ့အထက်မှာတော့ဒီထောက်ထားလက်မှတ်တွေဟာလက်ရှိမှာတော့ထိုင်းဆိုရာကျောင်းတွေမှာအခမဲ့ပညာသင်ကြားနိုင်ပြီးနောက်ပိုင်းမှာအခမဲ့ကျန်းမာရေးဆောက်ရှောက်မှုတွေပါရရှိမှာဖြစ်တယ်လို့ဆိုပါတယ်ဒီထောက်ထားလက်မှတ်တွေကနေတစ်ဆင့်ပြီးတစ်ဆင့်ထိုင်းနိုင်ငံထဲမှာမွေးဖွားပြီး မိဘမဲ့ကလေးတွေဆိုရင်တော့ထိုင်းနိုင်ငံသားတွေအဖြစ်ပါတောင်းဆိုနိုင်ကြောင်းပြောပြသွားပါတယ်။ ဒါအပြင်ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ကလေးငယ်တွေအနေနဲ့အထောက်အထားလက်မှတ်တွေရရှိမှာဖြစ်တယ်လို့ဒီလက်မှတ်တွေကိုကန်ဆောင်ပြီးထိုင်းနိုင်ငံသားတွေနည်းတူကျောင်းဆရာဆရာဝန်တွေအစိုးရဝန်ထမ်းတွေအထိလုပ်ဆောင်နိုင်ဖို့အတွက်အခွင့်အလမ်းရှိတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ် လက်ရှိမှာတော့စောဖောင်ဒေးရှင်းရဲ့ဂီဟာမာနေထိုင်နေတဲ့မိဘမဲ့ကလေးတွေကိုတော့ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုဖို့အတွက်ဆက်လက်လုပ်ဆောင်နေရလို့လဲသူကဆိုပါတယ်။ထိုင်းနိုင်ငံသားတွေအဖြစ်တောင်းဆိုသွားမဲ့ဒီကလေးတွေကတော့မိဘတွေတည်ဆုံသွားတာတွေမိဘတွေစွန့်ပစ်သွားတာတွေမိဘတွေကစောဂီဟာမာထားခဲ့ပြီးတဲ့နောက်နှစ်ရှည်ကြာတဲ့တိုင်အောင်ပြန်လည်ဆက်တွေ့တာမျိုးမလုပ်တော့တဲ့ကလ ငံသားအဖြစ်တောင်းဆိုခွင့်ရှိရဲဆိုပြီးသူကပြောပြပါတယ်။ထိုင်းနိုင်ငံထဲမှာကြောက်တက်နေပြီးတက္ကသိုလ်အထိပညာသင်ကြားနေတဲ့ကလေးတွေဆိုရင်လည်းသူတို့ကိုယ်တိုင်ထိုင်းနိုင်ငံသားအဖြစ်တောင်းဆိုနိုင်တယ်ဆိုပြီးသူကပြောဆိုသွားပါတယ်ရှင်။